အဓိကကြုံတွေ့နေရတဲ့အခက်အခဲဒါမှမဟုတ်ပြဿနာကဘာလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အခုကြုံတွေ့နေရတဲ့အဓိကအခက်အခဲပြဿနာကဘာလဲဆိုတော့ဒီဒုက္ခသည်စခန်းမှာဆယ်နှစ်အောင်ရတဲ့ကျောင်းသူကျောင်းသားတယောက်ကအခုလက်လောပြောင်းလဲတဲ့နိုင်ငံရေးအခြေအနေအပေါ်မှာအစားနေရပြန်လဲရွှေ့ပြောင်းရမယ်ဆိုတော့သူတို့ပြန်သွားမယ်ဆိုရင်ဒီသူတို့အောင်ရတဲ့ဒီဆယ်တန်းအောက်လက်မှတ်တို့ဆယ်နှစ်တန်းကျွန်တော်ခေါ်တာ first sem ပါဗျာဒီ first sem အောက်လက်မှတ်တွေကိုအစိုးရအနေနဲ့လုံးဝအတိမပြုသေးဘူးအဲနောက်ပိုင်းမှာဖြစ်ပေါ်လာတာကတချို့သောကျောင်းသူကျောင်းသားတွေအရဆိုဒီလိုမျိုး challenges ဖြစ်ပေါ်လာတဲ့အပေါ်မှာသူတို့ကသူတို့ဘယ်လိုမျိုးပြောလာကြလဲဆိုတော့ဩငါကဆယ်တန်းအောင်ဒီဒုက္ခသည်စခန်းမှာညီကလေးမဆယ်တန်းအောင်လဲငါကငါရဲ့အစ်စတီဗစ်ကငါအစိုးရမှအတိမမပြုတာငါဘာလုပ်မှာလဲဆိုတော့သွေးသွားတဲ့ဖြစ်သူတို့ကိုသူတို့မယုံမကြည်ပြီးတော့မှကြားလည်းမတက်ရှင်ကြတော့ဘူးအဲ့လိုမျိုးတချို့လူတွေလည်းကျွန်တော်တို့တွေ့ရတယ်ဒါဆိုရင်ကျွန်တော်တို့ရဲ့စခန်းမှာရှိတဲ့ကျောင်းသူကျောင်းသားတွေရဲ့အဓိကကျုံတွေ့နေရတဲ့အခက်အခဲပြဿနာတစ်ခုပေါ့ဆယ်နှစ်အောင်ရတဲ့ကျောင်းသူကျောင်းသားတွေကသူတို့မာဗီကိုပြန်တယ်ကျောင်းပြန်တက်မယ်ဆိုတော့အစိုးရဘက်ကလူတွေကလုံးဝလက်မခံဘူးသူတို့ကတချို့အရင်ကဘာမှပြီးကျောင်းမှာ9တန်းထိကျောင်းထက်ထားလည်းရှိတယ်ချို့ချို့6တန်းလည်းရှိတယ်ဒါပေမဲ့ဒုက္ခသည်စခန်းမှာသူတို့လာနေတော့သူတို့ဆယ်နှစ်အောင်ရတယ်ဗျာအဲ့တော့ကြက်တက်ရမယ်ဆိုရင်မှအစိုးရကျောင်းကဆရာမတဲ့သူတို့ဘယ်လိုပြောလဲဆိုရင်နေကဟိုအရင်ကအစိုးရကျောင်းမှာနေ6တန်းအောင်ထားရဆိုရင်နေ9တန်းတက်လို့ရမယ်နေတက်ကုတ်တက်လို့မရအောင်နေဆယ်နှစ်လည်းပြတ်တက်လို့မရအောင်အဲ့လိုမျိုးတွေဒုက္ခသည်စခန်းမှာရှိတယ် certificate အောင်လက်မဲ့ကိုအစိုးရဖះအတိမဲ့မပြု
ကိုအစိုးရအခုလို့အတိမဲ့မပြုတာကအရင်အစိုးရဖြစ်နေတာလက်တလောဖြစ်နေတာလား
ဟုတ်ကဲ့အခုဖြစ်နေတာကတော့အရင်အစိုးရခေတ်ကတည်းကဘာဖြစ်နေတာပါကို
ဟုတ်ကဲ့အခုအစိုးရလက်ထက်မှာခင်ဗျားတို့ဒီကိစ္စကိုတင်ပြလားဘာလှုပ်ရှားမှုရှိလဲ
ကျွန်တော်တို့ဒီအစိုးရလက်ထက်မှာတော့ကျွန်တော်တို့အနေနဲ့ဒီတောင်းသားကွန်ရက်အဖွဲ့နဲ့ဓာတ်ရိုက်တော့အစိုးရနဲ့တော့တွေ့ရတော့မရှိသေးဘူးဒါပေမဲ့ကျွန်တော်တို့ရဲ့ကရင်ပညာရေးခဏတစ်ခုဖြစ်တဲ့ KED ပေါ့နော် Current Education Department သူတို့နဲ့တော့ကျွန်တော်တို့တွေ့ဆုံပြီးတော့မှဒီအကြောင်းလေးကိုပြောပြပေးဖို့သူတို့တော့ပြောထားရှိတယ် KED လူကြီးတွေကိုတိုင်ရလေမြန်မာနိုင်ငံအစိုးရပညာရေးတော်ရှိသူတွေနဲ့တော့သူတို့တော့ပြောပေးပါတယ
်ဟုတ်ကဲ့အဲ့တော့အစိုးရကဘာပြောသတယ်လဲခင်ဗျ
အစိုးရဖက်ကတော့သူတို့နဲ့တော့ဆွေးနွေးတာပထမအဆင့်ပဲရှိတယ်ဒါနောက်ထပ်ဆွေးနွေးမယ်လို့ပဲပြန်ပြောပါတယ်ဗျအ
ဲ့ဒါဆိုရင်ဒီကိစ္စဆွေးနွေးဆက်ကာလမှာအခုကိုစောထုတ်တို့ဒီဗီဒီယိုထုတ်ပြီးတင်ပြတာကဘာကြောင့်တင်ပြတာလဲထုတ်ပြန်တာလဲခင်ဗျ
သူတို့ရဲ့လောက်ဆောင်ချက်ကိုမကျင်တယ်လို့လည်းမဟုတ်ပါဘူး။ဒါပေမဲ့ကျွန်တော်တို့ကအခုဖြစ်နေရတဲ့လောလောကာလမှာဒီစခန်းမှာရှိတဲ့ကျောင်းသူကျောင်းသားတွေရဲ့ကြုံတွေ့နေရတဲ့ခဲတွေကိုမြန်မာနိုင်ငံမှာရှိတဲ့ကျွန်တော်တို့ကျောင်းသားလူငယ်တွေနဲ့အစိုးရကလည်းတိဖို့အတွက်ကျွန်တော်တို့ရည်ရွယ်ပြီးတော့ဒါကိုကျွန်တော်လုပ်ချင်းဖြစ်ပါတယ်
။ဟုတ်နေဆက်ကကျောင်းတွေမှာသင်ပေးတဲ့ပညာရေးကကိုပြည်တွင်းမှာတင်တဲ့အထက်တန်းကျောင်းတွေရဲ့တင်ယွညွန်းတန်းပညာရေးအဆင့်တန်းဒါမှမဟုတ်နိုင်ငံတကာဒီလိုအလားတူဒုက္ခသည်စခန်းတွေမှာတင်ကြတဲ့ပညာရေးအဆင့်တန်းနဲ့နှိုင်းယှဉ်မယ်ဆိုဘယ်လိုပြောနိုင်မလဲတူလား
ဒီကျွန်တော်တယောက်ရဲ့အမြင်ပေါ့ဟောကျွန်တော်ဒုက္ခသည်စခန်းမှာတင်တဲ့ပညာရေးစနစ်ကတော့လည်းမနှိပ်ပါဘူးကျွန်တော်တို့ level 10 time မယ်ဆိုတော့တိုင်းနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့မှာဥစ္စာဖြစ်တာခက်ခဲရှိတာတစ်ခုကကရင်နောက်လာဖြစ်ကရင်ဘာသာရုပ်လိုပဲတင်ကြတဲ့အတွက်ကြောင့်ပါသာခက်ခဲဖြစ်တဲ့ဗမာစကားကိုတော့ဒုက္ခသည်စခန်းမှာရှိတဲ့တောင်းသူကျောင်းသားတွေကပိုင်ပိုင်နဲ့မပြောနိုင်ဘူးဆိုတော့ကျွန်တော်ပြောချင်ပါတယ
်ဘာသာစကားအခက်ခဲရှိမယ်ဆိုတော့ဒီပြဿနာကိုဘယ်လိုဖြေရှင်းလို့ရနိုင်မလဲ
ဘယ်လိုဖြေရှင်းရမလဲဆိုတော့ကျွန်တော်တို့ကျောင်းအောင်ရတဲ့တောင်းသူကျောင်းသားတွေပုံမှန်လည်းမူတည်နေတော့စာတင်ပေးမယ်ဆရာမတွေကိုလည်းမူတည်တာပေါ့နော်ဘာဖြစ်လို့ဆိုရင်တော့တိုင်းရင်းသားတွေများသောဖြစ်ဆိုရင်ပြောစာမှာဆိုရင်တော့သူတို့ဆိုရင်အင်္ဂလိပ်များသုံးမယ်အင်္ဂလိပ်များသုံးမယ်ဆိုရင်တော့ဒီခါကျွန်တော်တို့နေဆက်မှာရှိတဲ့ကျောင်းသူကျောင်းသားတွေဆိုရင်တော့အဲဒီခါမှာကျွန်တော်အခက်ပြဿနာတော့ဒီမရှိတော့ဘူးပေါ့နော်ကျွန်တော်အနေနဲ့ပြောချင်တာကတော့ကျွန်တော်တို့ကိုဒီ international donor တွေနောက်တော့ international community တွေကျွန်တော်တို့ရဲ့ဒုက္ခသည်ပညာရေးနဲ့ဒုက္ခသည်ကိုလည်းဆက်လက်ပြီးတော့ကူညီပါထောက်ပံ့ပါနောက်တစ်ခုအစိုးရကိုကျွန်တော်တို့အနေနဲ့ပြောချင်တာကတော့ကျွန်တော်တို့ရဲ့ဒုက္ခသည်မှာရှိတဲ့ပညာရေးစနစ်ကိုပြိမှတ်ပြုပေးပါနောက်တော့မြန်မာနိုင်ငံမှာရှိတဲ့တက္ကသိုလ်တစ်ခုခုမှာပညာတင်ဖို့အတွက်ကျွန်တော်တို့လည်းအခွင့်ပေးစေချင်ပါတယ်ကျွန်တော်တို့အလိုအပ်ဆုံးကတော့အပြစ်ခတ်ရက်ဆဲရေးတွေကိုအစိုးရကပေးထားတဲ့ဂတိကဝတ်အတိုင်းလိုက်နာဆောင်ရွက်ဖို့လိုတယ်နောက်တစ်ခုကဒုက္ခသည်စခန်းလူတွေကိုပြန်ဖို့ဆိုရင်တည်နေရာမှာပြန်ထားမလဲနောက်တော့ဘယ်လိုမျိုးတွေလုပ်ဆောင်မလဲပညာရေးလူမှုရေးစာဝတ်နေရေးအစပေါ့အဲ့ဒီအားတွေအကုန်လုံးသူတို့ planning ဘယ်လိုမျိုးဆွဲထားရှိလဲဒါအတိပေးပညာပေးဖို့အတွက်တော့လိုအပ်လိမ့်မယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်